ရန်ကုန်တိုင်းသုံးခွမြို့နယ်တမစိတ်တကျေးရွာအနီးမုဒ္ဓမပင်လယ်ကွင်းမှာပန်းရှင်မဲ့နိုင်ငံသားကိုနေသင်္ဘောကြီးတစ်စင်းတောင်းတင်နေတာကိုဩဂုတ်လ28ရက်နေ့ကငါးဖန်းဆက်လီတွေကစတင်တွေ့ရှိခဲ့တာပါဒီကနေ့မနေ့ပိုင်းမှာတော့သုံးခွမြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့အမတ်တပြူဟာရေတပ်အရာရှိတွေကအဲ့ဒီသင်္ဘောကိုတွားရောက်စစ်ဆေးခဲ့ကြအောင်အဲ့ဒီသင်္ဘောကိုတွားရောက်ကြည့်ရှုခဲ့သူတူက VOA ကိုပြောပါတယ်သင်္ဘောပေါ်မှာအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေပါလာတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေတာပါသုံးခွမြို့နယ်ကနေရေမိုင်ခုနှစ်မိုင်အကွာမှာရှိတဲ့အဲ့ဒီသင်္ဘောရှိရာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့သုံးခွမြို့နယ်အောင်သာရန်ရအုတ်ချုပ်ရည်မှုဦးအောင်ဖြိုးမြစ်က VOA ကိုပြောပါတယ
်အခုရေတက်ကဒီကအရာရှိတွေကသင်္ဘောမှာအခုရှိတယ်လေသင်္ဘောပေါ်မှာဘာလူမှမရှိဘူးဘုံမြစ်ကြီးလည်းမရှိပါဘူးအခုကတော့သူများပြောနေတယ်ဘောလာလာဟွာရီပါတယ်ဒီဟာရီပါတယ်ဘာမှမပါဘူးဒီဒီမောပေါ်မှာဟိုဟာအလေးရှိနိုင်တဲ့ဟာတွေပါသလုံးလိုအဲ့လိုမျိုးတွေပြောနေတာဘာတည်းမှမဟုတ်အဲ့ဒါဘာတစ်ခုမှမဟုတ်အဲ့ဒါတော့ပြေးကြတယ်ဒီဒီမောကဟုတ်ကဲ့ကျွန်တော်တို့အဒီမပြုတ်နိုင်သေးတာကဟိုဘလို့ပြက်လာတယ်ဆိုတဲ့ပုံစံမျိုးပဲရှိတယ်ဒါပေမဲ့ဒီဒီမောပေါ်မှာဟိုအခုဘာမှမပါဘူးအဲ့ဒါတော့ပြေးကြတယ
်အခုတွေ့ရှိတဲ့ဆမ်ရာတူလာဂီဆိုတဲ့တင်မောဟာအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုစစ်ဆေးတွေ့ရှိရပြီးမြန်မာနိုင်ငံကိုဝင်ရောက်ဖို့မဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ဆွဲသင်းမောနဲ့ဆွဲလာတဲ့သင်္ဘောဖြစ်တယ်လို့စင်ကာပူနိုင်ငံအခြေစိုက် Smith Service Company ကမြန်မာပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနမြန်မာစေကံအာဏာပိုင်အဖွဲ့ကိုအကြောင်းကြားထားပါတယ်သင်္ဘောဟာအမြင်အရဟောင်းနှံနေပြီဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်မှာတန်တိုးတန်ဆာအဖြစ်ထူခွဲဖြက်စီးဖို့တည်လာတာဖြစ်နိုင်ကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ထားပြီးမြန်မာကမ်းခြေဘက်မျောလာတာမျိုးဒါမှမဟုတ်ဆွဲယူမရလို့စွန့်ပစ်ခဲ့တာမျိုးဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ဒီလိုကြီးမားတဲ့နိုင်ငံသားကုန်တင်သင်္ဘောကြီးတစ်စင်းမြန်မာရေးပိုင်နဲ့တဲဝင်ရောက်လာတာကိုတာဝန်ရှိသူတွေဘက်ကကြိုတင်မသိရှိခဲ့ဘူးဆိုတဲ့သတင်းတွေကြောင့်လုံခြုံရေးအရသတိရှိသင့်တယ်ဆိုပြီးပင်လယ်ပြင်ဆိုင်ရာကျွမ်းကျင်သူတချို့ကသတိပေးထားပါတယ်ခင်ဗျာ